Welcome to the Voice of America in Burmese.
mingla ba shin 2016 ခုနှစ်ဧပြီလ22ရက်တောက်ကြနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်ပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုနားလောက်နေကျွန်တော်ကြော်ကြော်သိင်းကြညာမှာပါ။ဒီနေ့နိုင်ငံအနေနဲ့ဥရောပသမဂ္ဂရဲမှာဆက်နေဖို့အမေရိကန်သမ္မတဩဘာမားကတိုက်တွန်းလိုက်ပါတယ်။ကမ္ဘာယာယီဥရုပြောင်းလဲမှုဆိုင်ရာသဘောတူညီချက်ကိုဒီကနေ့ကမ္ဘာကောင်းဆောင်တွေလက်မှတ်ရေးထိုးဖို့ရှိပါတယ်။ဒေါက်ဆန်းစုကြည်ကကမ္ဘာတဝန်းလူသန်းပေါင်းများစွာအတွက်ညှော်လင့်ချိန်မီးရှို့တဆောင်ဖြစ်ဆက်ရှိနေစေပါပဲလို့အမေရိကန်သမ္မတဘရက်ဥဘာမားကချီးကျူးရေးသားပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတွေကထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။အခုညနေခင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေထဲမှာတော့ဒီကနေ့နိုင်ငံသားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါအောင်ဆန်းစုကြည်ကနိုင်ငံတကာကနိုင်ငံသားရေးဝန်ကြီးတွေနဲ့နေပြည်တော်မှာတွေ့ဆုံရမှာအဓိကအကြောင်းအရာတွေပြောကြားခဲ့ပါသလဲ
As we all know our country stands at the meeting point of South Asia and Southeast Asia
ပထဝီဝင်နေထားရအချက်ချကြတဲ့မြန်မာနိုင်ငံရဲ့စိန်ခေါ်မှုတွေနဲ့အရေးပါမှုတွေအကြောင်းဒေါအောင်ဆန်းစုကြည်ပြောပြတာကိုနားဆင်ရမှာပါစပ်ပြည်မြောက်ပိုင်းကပလောင်လက်နက်ကင်တပ်တွေလှုပ်ရှားတဲ့ဒေသတွေကအစိုးရတပ်တချို့ဒီရက်ပိုင်းတွင်ရုတ်သိမ်းသွားတာထိုင်းနိုင်ငံတွင်မြန်မာလူ့သမားတွေရဲ့အနှိမ်ဆုံးလှုပ်အားကရရှိရေးဆန္ဒပြမှုညှိနှိုင်းဖြည့်ဆင်းလို့ရခဲ့တဲ့အကြောင်းနဲ့အတူအာရှတွင်လာမယ့်ဆယ်စုနှစ်တွင်မှာရေရှားပါပြတ်လတ်မှုအဆိုးဆုံးခံရနိုင်တဲ့အခြေအနေကိုသိကြရမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိမ်းတဲ့နန်းလောင်တို့ကကြီးညာပေးပါမယ်ရှင်
ဥရောပသမဂ္ဂ EU ထဲမှာပြည်ထောင်နိုင်ငံဆက်နေမယ်မနေဘူးဆိုတာကိုပြည်ထောင်မဲဆန္ဒရှင်တွေဇွန်လ23ရက်နေ့မှာလူလူဆန္ဒခံယူပွဲနဲ့မဲပေးဆုံးဖြတ်ဖို့ရှိနေတဲ့ပေါ့အပြင်းထန်အငင်းပွားနေကြတဲ့အထက်အမေရိကန်သမ္မတဘရက်အိုဘားမားကလည်းသူ့ရဲ့သဘောထားကိုထုတ်ပြောလိုက်ပါတယ်။တနင်္လာမျိုးတော့ပြင်ပကစတန်စတက်လေးစိတ်မှာကြာသပတေးနေ့နောက်ပိုင်းကအမေရိကန်သမ္မတရဲ့ Air Force 1လေယာဉ်ဆင်းသက်ပြီးအချိန်ပိုင်းအတွင်းမှာပဲထုတ်ဝင်တဲ့ The Telegraph သတင်းစာထဲမှာသမ္မတအိုဘားမားကစောင်းမတစ်စောင်ရေးပြီးပြောထားတာပါ။ပြည်ထောင်နိုင်ငံအနေနဲ့ EU ထဲမှာဆက်နေဖို့သမ္မတအိုဘားမားကတိုက်တွန်းထားပြီးဒါဟာဒီနိုင်ငံကိုပို့ပြီးအားကောင်းစေလိမ့်မယ်လို့ဆိုပါတယ်။ဒီနိုင်ငံအနေနဲ့ EU ထဲမှာဆက်နေမယ်မနေဘူးဆိုတော့ကိုစိုးပြတ်တာ။အဆုံးတနည်းမှာတော့ဗြိတိရှမဲဆန္ဒရှင်တွေကိုယ်တိုင်ဆုံးဖြတ်ရမယ်ကိစ္စပါလို့မစ္စတာအိုဘားမားကကြေပါတယ်။ဥရောပသမဂ္ဂဟာဗြိတိရှဩဇာအရှိန်အဟွာကိုယော့မသွားစေပဲပို့ပြီးအားကောင်းစေပါတယ်။အားကောင်းတဲ့ဥရောပဟာဗြိတိရဲ့ကမ္ဘာလုံးဆိုင်ရာခေါင်းဆောင်မှုအတွက်ချိန်ချောက်မှုတစ်ခုမဟုတ်ပါဘူး။ဗြိတိရဲ့ကမ္ဘာလုံးဆိုင်ရာခေါင်းဆောင်မှုကိုအားကောင်းစေပါတယ်လို့မစ္စတာအိုဘားမားကရည်ထားပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဗြိတိနိုင်ငံအကြားအမေရိကန်ကောင်းဆောင်တွေကာလရှိကြပြောဆိုလာတာအရာဆိုရင်ဖြင့်အထူးဆက်ဆံရေးတရရှိပြီး28နိုင်ငံပါ EU ထဲမှာပြည်ထောင်နိုင်ငံအဖွဲ့ဝင်ဖြစ်ဆက်ရှိနေတာဟာအမေရိကန်ရဲ့သဘောထားကိုပြောဆိုနိုင်တဲ့အခြေအနေတရအဖြစ်အမေရိကန်ပြည်ထောင်စုကမြင်ပါတယ
်။ကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမှာအကြမ်းဖက်သမားသူအုံပြုခဲ့တဲ့လျော့ဝဲတင်ဂီတာတွေနဲ့ပိတ်ထားတဲ့ iPhone ကိုဖွင့်မနိုင်မဲ့ software တစ်ခုဖဏိပေးဖို့အတွက်ဒေါ်လာသက်တမ်းအုံပြုခဲ့တယ်လို့အမေရိကန်ဘုတ်စုံစမ်းစစ်ဆေးရေးအဖွဲ့ FBI ညွှန်ကြားရေးမှူးကပြောပါရယ်ဖုန်းကိုဖွင့်ဖို့ငင်းဆန်တဲ့ Apple company ကိုတရားစွဲဆိုမဲ့ကိစ္စဖြစ်မလာခဲ့ပေမဲ့လည်းပုဂ္ဂိုလ်ရေးနဲ့ပြည်သူလုံခြုံရေးအတွက်ဆွေးနွေးမှုတွေဆက်လုပ်သွားဖို့ကို FBI ညွှန်ကြားရေးမှူး James Comey ကကြာတာပြည်နယ်ကလန်ဒန်လုံခြုံရေးညီလာခံမှာပြောဆိုသွားပါရယ
် They should continue to talk about it because we have a problem where all of us share a set of values that are in conflict
ကျွန်တော်တို့အားလုံးအသုံးပြုဝင်မြနေကြတဲ့ internet နဲ့ပုံကိုရေးလုံခြုံမှုဒါအပြင် computer တို့ဖုန်းတို့လိုကျွန်တော်တို့တမဟုတ်ထားတဲ့အရာတွေရဲ့လုံခြုံရေးနဲ့ပတ်သက်လို့ဘယ်လိုလုပ်ရမလဲဆိုတာဆက်ပြီးဆွေးနွေးဖို့လိုပါတယ်အကြမ်းဖက်မှုကိစ္စနဲ့ပတ်သက်ပြီးတော့ပြည်သူလုံခြုံရေးနဲ့ပုံကိုရေးလုံခြုံရေးတို့ထိတ်တိုက်တွေးတော့တာပါပဲ FBI ကဒီကိစ္စကိုကင်တွယ်ခဲ့ရတာပါဘယ်လိုအဖြစ်ထွက်လာမလဲဆိုတာမသိပေမဲ့ဒီကိစ္စကိုဆက်လုပ်ရအောင်ပါပါလို့ FBI ညွှန်ကြားရေးမှူးကပြောတော့တာပါကယ်လီဖိုးနီးယားမှာလူ70ဦးတိုးဆုံးခဲ့ရတဲ့ဒီဇင်ဘာအကြမ်းဖက်မှုအတွင်းအကြမ်းဖက်သမားတို့အသုံးပြုခဲ့တဲ့ဖုန်းထဲကနေအသုံးဝင်တဲ့သတင်းအချက်လက်ရလိုက်သလားဆိုတာကိုတော့ကော်မတီကပြောမသွားဘဲနဲ့စုံစမ်းစစ်ဆေးမှုတွေဆက်လုပ်နေတယ်လို့ရာပြောဆိုသွားပါတယ်
။ကမ္ဘာယာတီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုကမ္ဘာနိုင်ငံပေါင်း190ထဲမှနေကနိုင်ငံကောင်းဆောင်တွေနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာဒီကနေ့လက်မှတ်ရေးထိုးကြဖို့ရှိပါတယ်။သဘောတူညီချက်ကိုကနအူးဆေးဆက်ညှိနှိုင်းခဲ့ကြပြီးလေးလာကြမှာအခုလိုလက်မှတ်ရေးထိုးကြမှာပါ။ဒီကနေ့လက်မှတ်ရေးထိုးပွဲဟာကမ္ဘာတန်တမန်ခင်းအကျင့်မှာပထမဆုံးဖြစ်တယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောပါတယ်။ဒါကြောင့်လဲဆိုတော့ကမ္ဘာသမိုင်းမှာဘယ်ချိန်တုန်းကမှသဘောတူညီချက်တရအပေါ်ဒီလောက်များတဲ့နိုင်ငံတွေလက်မှတ်ရေးထိုးတာမျိုးမရှိခဲ့ဘူးဒါကြောင့်ပါသဘောတူလက်မှတ်ရေးထိုးတဲ့နိုင်ငံတွေရဲ့ပြည်တွင်းမူဝါဒတွေအရာလှုံ့ဆော်ရမယ့်အဆင့်တွေကိုဆက်လုပ်ကြရအောင်မှဖြစ်ပေမဲ့ဒီကနေ့လက်မှတ်ရေးထိုးပွဲဟာမူလတုန်းကသတ်မှတ်ထားတဲ့2020ပြည်နှစ်ထဲအများကြီးစော်ပြီးအကောင့်ထဲပေါ်နိုင်မဲ့လမ်းကြောင်းပေါ်ရောက်သွားစီမှာပါအမေရိကန်ပြည်ထောင်စုကိုယ်စားနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကလက်မှတ်ရေးထိုးပွဲအခမ်းအနားကိုတက်ပါမယ်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကပါရီမြို့တော်မှာလုပ်တဲ့စည်းဝေးတွေမှာသဘောတူညီချက်ရခဲ့ကြတာဖြစ်ပြီးဒါအပြင် ဇာတိဥတုပြောင်းလဲမှုဆိုင်ရာကမ္ဘာတဝန်းဆက်ဆက်ညှိနှိုင်းမှုတွေမှာအဓိကအောင်မြင်မှုကြီးဖြစ်ပါတယ်။အရင်တစ်ချိန်2009ခုနှစ်မှာသဘောတူညီချက်ရဖို့ကြိုးစားခဲ့မှုတွေပေမဲ့ဇာတိဥတုပြောင်းလဲမှုကိုတိုက်ဖြတ်တဲ့နေရာမှာဘယ်အခန်းကဏ္ဍကနေပါဝင်ကြမယ်ဆိုတဲ့ပေါ့ချမ်းသာတဲ့နိုင်ငံတွေနဲ့ဆင်းရဲတဲ့နိုင်ငံတွေအကြားသဘောထားကွဲကြတာကြောင့်အဆင်မပြေဖြစ်ခဲ့ရပါတယ်။
American သမရလောင်းဖြည့်ရရှင်ပြန်နေကြတဲ့ Republican Party ကိုယ်စားလှယ်လောင်း3ဦးနဲ့သူတို့ရဲ့ကိုယ်စားလှယ်တွေဟာ Florida ပြည်နယ်ပင်လယ်ကမ်းဆက်ကအပန်းဖြေနေရတဲ့ခုမှာပါတီတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးနေပါတယ်။ဇူလိုင်လမှာကျင်းပမယ့်နိုင်ငံလုံးဆိုင်ရာပါတီညီလာခံသမရလောင်းရွေးချယ်ပွဲမှာအောင်မြင်ဖို့ကြိုးစားနေကြတာပါ။ရှေ့ရက်ကပြင်းနေတဲ့ Donald Trump ကတော့ Primary လို့ခေါ်တဲ့ပါတီရင်းသပနာမှရွေးကောက်ပွဲကျင်းပရာပြည်နယ်ထက်ကတစ်ခုဖြစ်တဲ့ Pennsylvania မှာဂျာရာဘရီနေကမဲဆွယ်နေချိန်မှာပဲသူ့ကိုထိတ်တန့်ကကူညီပေးနေသူတွေကပါတီအရာရှိတွေနဲ့တွေ့ဆုံနေပါတယ်။ရွေးကောက်ပွဲစီမင်းတွေပြည်နယ်ခုနဲ့တခုမတူညီတာကြောင့်သူ့အတွက်လောက်ရခိုင်ရတာမလွယ်ဘူးလို့ Trump ကပြောပါရယ်ပါတီကိုယ်စားလှယ်မဲအရေးအတွက်1,239မဲရမှသာနိုဝင်ဘာမှာကျင်းပမယ်အထွေထွေရွေးကောက်ပွဲသမရလောင်းအဖြစ်ရွေးချယ်ခံရမှာဖြစ်တဲ့အတွက်ဒီအရေးအတွက်ထက်ကျော်လွန်ပြီးမဲရဖို့ Trump ကကြိုးစားနေပါရယ်ဒါပေမဲ့လေ Trump သမရလောင်းဖြစ်လာဖို့မျှော်လင့်လို့တော့မရသေးပါဘူး။ Democrat Party ဖက်မှာတော့ပြီးခဲ့တဲ့အင်္ဂါနေ့ကနယူးယောက်ပနားမရွေးကောက်ပွဲမှာ Hillary Clinton အနိုင်ရလိုက်တာကြောင့်သူ့အတွက်ပိုကောင်းတဲ့ရလဒ်တွေထွက်လာဖို့ဂျာရာဘရီနေနမှာပဲအထက်လွှတ်တော်အမတ် Bernie Sanders က Pennsylvania မှာမဲဆွယ်စည်းရုံးနေပါတယ်။သမရကိုယ်စားလှယ်လောင်းဖြစ်ဖို့နှိစက်လာနေတဲ့ Clinton ကိုအနိုင်ရဖို့ Sanders အတွက်လာမဲ့သတင်းပတ်အတွင်းစူးစမ်းဖို့အခွင့်အရေး၅ချိန်ကျမှသေးတယ်။Pennsylvania, Maryland, Connecticut, Rhode Island နဲ့ Delaware ပြည်နယ်တွေမှာပါတီနေရာစလုံးအတွက်သမရကိုယ်စားလှယ်လောင်းရွေးချယ်ပွဲတွေကိုအင်္ဂါနေ့တွေမှာဆက်လက်ကျင်းပသွားမှာဖြစ်ပါတယ
်။ UAVE ကအတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်။ view ကနေတောက်ကြညနေပဲသတင်းတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်။ဒေါအောင်ဆန်းစုကြည်ဟာတန်90ကျော်မြန်မာလူထုအတွက်တောင်မကကဘာတဝမ်းကတန်ပေါင်းများစွာသောလူတွေအတွက်တရားမျှတမှုရဲ့မျှော်လင့်ချက်မီးရှုတစ်စောင်ဖြစ်အခုဆိုရင်ဘယ်တော့ကနေမှမတူတဲ့အနေအထားနဲ့ဆက်ရှိနေစေပါလို့အမေရိကန်သမ္မတဘရက်အိုဘားမားကကြီးကြီးရေးသားလိုက်ပါတယ်။Time Magazine ကပြုစုထုတ်ပြန်တဲ့ကမ္ဘာပေါ်မှာဩဇာအရှိန်ဟောင်းအကြီးမားဆုံးလူပုဂ္ဂိုလ်အယောက်တရာ100မှာပါဝင်တဲ့ဒေါင်ဆန်းစုကြည်နဲ့ပတ်သက်ပြီးသမ္မတဥပမာက AB လ21ရက်နေ့စွဲနဲ့ A Beacon of Hope မျှော်လင့်ချက်မီးရှုဇောင်းဆိုတဲ့ခေါင်းစဉ်နဲ့ Time Magazine Internet ဆာမျက်နှာမှာရေးထားတာပါ။အကျဉ်းသားဘွားကနေလွတ်တော်အမတ်ဖြစ်ခီးရှည်ကြီးကိုဖျက်ခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ဒေါင်ဆန်းစုကြည်ဟာသူ့ရဲ့ပါတီကိုပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာပြည်လုံးကျွတ်အနိုင်ရအောင်ဦးဆောင်ခဲ့ပါပြီလို့သမ္မတဥပမာကရှင်းပါတယ်။မြန်မာနိုင်ငံမှာနှစ်ပေါင်း90ကျော်အတွင်းပထမဆုံးအကြက်သားအစိုးရကိုအခုဒေါ ን ဆန်းစုကြည်ကဦးဆောင်နေပြီလို့လည်းဖော်ပြပါဗျ။မြန်မာနိုင်ငံဟာကြီးမားတဲ့စင်ခုံမှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်ပြီးတော့နိုင်ငံရဲ့အောင်မြင်မှုဟာကာလရှည်ကြာဖြစ်နေတဲ့ပြည်ပခါတွေအဆုံးသတ်ဖို့လူမျိုးစုနဲ့ကိုးကွယ်ရဘာသာကွဲအားလုံးကလူတွေအတွက်လူ့အခွင့်အရေးကိုအကာအကွယ်ပေးဖို့ဆိုတာတွေပေါ်မူတည်နေပါတယ်လို့သမ္မတဥပမာကထောက်ပြထားပါဗျ။ဒါပေမဲ့လည်းပိုပြီးကြီးမားတဲ့အလားအလာတွေနဲ့ကြွယ်ဝချမ်းသာမှုတွေရှိလာမယ့်အနာဂတ်တစ်ခုကိုဒီမိုကရေစီကနေဖော်ဆောင်ပေးဖို့အသင့်ဖြစ်နေပါပြီလို့သမ္မတဥပမာကကြီးသားထားပါတယ
်။ဂျပန် Mitsubishi ကားကုမ္ပဏီဟာသူ့ရဲ့ကားအစင်းရဲ့6သိန်း1000ကျော်ကိုစီစားတက်တာတဲ့ကားတွေပုံစံမျိုးနဲ့အချက်အလက်တွေလိမ်ညာခဲ့တယ်ဆိုတာပေါက်ကြားသွားခဲ့ပြီးတဲ့နောက်ကုမ္ပဏီအနေနဲ့ရိုးရိုးသားသားလှုပ်ဆောင်ဖို့ဂျပန်ကူတန်းတွာလာရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်။အခုလိုလိမ်ညာမှုဟာ Mitsubishi ဆိုတဲ့နာမည်ကိုပြစ်အောင်လှုပ်ဆောင်လိုက်တာပဲလို့ကူတန်းတွာလာရေးဝန်ကြီး Kishi Ishiga ဒီကနေ့ပြောပါတယ်
။ Mitsubishi 自動車工業には過去の過ちを生かすことができずこのような不正行為を再び
引き起こし、三菱カー company にはあてがとうやあまりをま便ないねあぴんあちんじゃじゆびて掃られて、ジャパン三菱デザイボ30とりや用心もをぴゃぴゃあん、なおたあまとくたまんじゅるんらいたば。ဝယ်ယူအသုံးပြုသူတွေအတွက်လည်းဒုက္ခအကြီးကျယ်ဖြစ်စေပါရယ်။ကုမ္ပဏီအနေနဲ့ဒီကိစ္စကိုအလေးထား kain တွဲစေချင်ပါတယ်လို့ကုဂျပန်ကူတန်းတော်လာရေးဝန်ကြီးကပြောသွားတာပါ။ကုမ္ပဏီအနေနဲ့အချက်လက်တွေလိမ်ညာထားတယ်ဆိုပြီးမေခွန်ထုတ်ခံရတဲ့ကားတွေကိုပြန်လည်ဝယ်ယူတာမျိုးစဉ်းစားလုပ်ဆောင်တင်တယ်လို့လည်းကူတန်းရောင်းဝယ်ရေးဝန်ကြီးကပြောပါရယ်။အမေရိကန်အဝေးပြေးလက်မကြီးတွေလုံခြုံရေးအတွက်တာဝန်ရှိသူတွေကတော့အမေရိကန်ပြည်ထောင်စုမှာရောင်းချထားတဲ့ Mitsubishi ကားတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုစုဆောင်ရယူနေပါရယ်
။မလေးရှားဝန်ကြီးချုပ်ပါဝင်ပတ်သက်နေတဲ့ဗနောင်ငွေကြီးအရှုတော်ဘုံဟာရန်ကုန်ငွေအလွဲသုံးစားလုပ်တယ်ဆိုတဲ့ဆူဆွဲချက်တွေထွက်ပြီးတစ်နှစ်ကြာတဲ့အထိနိုင်ငံရဲ့ငွေကြေးစည်းကွက်နဲ့နိုင်ငံရေးအပေါ်မှာအရှိမဲကြီးဆက်ထိုးနေစေပါမလေးရှားနိုင်ငံပိုင်ကြီးနီးမြှုပ်နှံမှုကော်မတီ One Malaysia ဖွံ့ဖြိုးတိုးတက်ရေးဘာဟတ် 1MDB နဲ့တိုက်ရိုက်ပတ်သက်နေတဲ့ဆူဆွဲချက်တွေကိုလွန်ခဲ့တဲ့နှစ်မှာသတင်းမီဒီယာတွေကဖွင့်ချခဲ့တာပါဒေါ်လာတန်ပေါင်းများစွာကိုဝန်ကြီးချုပ်နာဂျစ်ဘရော့ဆက်ရဲ့ကိုပိုင်ဘန်စီရင်နဲ့တွင်းပေးခဲ့တယ်ဆိုတဲ့ဆူဆွဲချက်တွေဖြစ်ပါတယ်မစ္စတာနာဂျစ်ကတော့သူအမားလုပ်ထားတာမရှိဘူးလို့ထပ်ခါတလဲလဲညင်ထားပြီးအဲ့ဒီငွေတွေဟာဆော်ဒီအာရေဗျတော်ဝင်မိသားစုကပုံကူရေးရလှူဒါန်းတာဖြစ်တယ်လို့မလေးရှားရှိနေချုပ်ကပြောထားပါဗျ
ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာအိုလံပစ်အားကစားပြိုင်ပွဲအတွက်အသစ်တည်ဆောက်ထားတဲ့စပိန်ပြည်လမ်းပြိုကျလို့လူနှစ်ယောက်ထက်မနည်းသေဆုံးခဲ့ရတယ်လို့ဒီဖြစ်ရကြောင်အိုလံပစ်အားကစားပွဲတွေလက်ခံကျင်းပမဲ့ရီယိုဒီဂျနေရိုမြို့ပေါ်ယုံကြည်မှုထိခိုက်စေခဲ့ပါတယ်။တတရလူတစ်ယောက်လည်းပျောက်ဆုံးနေတယ်လို့မြို့တော်တာဝန်ရှိသူကပြောပါတယ်။မနေ့ကဂျာရာဘရီနစ်ကစပိန်ပြည်လမ်းဆောက်ထားတဲ့တောင်ဆောင်ကိုပင်လယ်ရေလိုင်းကြီးတစ်ခုရိုက်ခတ်တာခံလိုက်ရပြီးတဲ့နောက်စပိန်ပြည်လမ်းရဲ့50မီတာလောက်ပြတ်ကျပြီးတော့ကြောက်ဆောင်တဲ့ပင်လယ်ရေအောက်ပျောက်ကျပျက်စီးသွားခဲ့တာဖြစ်ပါတယ်။
တော့ကြနေညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျကျော်သိန်းနဲ့နန်းလောင်တို့ကြီးညာပေးခဲ့တာပါအခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOE Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းရေဒီယိုအသံလွှင့်ချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ပါတယ်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပေးသွားပါတော့မယ်ရှင်မြန်မာနိုင်ငံဟာပထဝီဝင်အနေထားအရအချက်ချာကြတဲ့နေရာမှာတည်ရှိတာဖြစ်တဲ့အတွက်ဒီအခြေအနေပေါ်မှာတန်တမာရေးနည်းအရအသုံးပြုပြီးရှိနေတဲ့စိန်ခေါ်ချက်တွေကိုဒေသတွင်းသားမကနိုင်ငံတကာအတွက်ပါအခွင့်အလမ်းတွေအဖြစ်ပြောင်းလဲသွားနိုင်ဖို့မျှော်လင့်တယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ကပြောကြားသွားပါတယ်။နေပြည်တော်မှာရှိတဲ့နိုင်ငံသားရေးဝန်ကြီးဌာနမှာကျင်းပတဲ့တန်တမာအနေနဲ့တွေ့ဆုံပွဲမှာအခုလိုပြောသွားတာပါ။နိုင်ငံသားရေးဝန်ကြီးဌာနမှကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA ရန်ကုန်ရုံးတာဝန်ခံဒေါက်ခင်စိုးဝင်းကနေပြည်တော်ကနေသတင်းပေးပို့ထားပါလေရှင်
။ကောင်းပါပြီ။ဒေါက်ဆန်းစုကြည်ဟာမြန်မာနိုင်ငံသားရေးဝန်ကြီးအဖြစ်နဲ့ပြည်ရင်းပြည်ပကမြန်မာနိုင်ငံဆိုင်ရာတန်ရုံးကြီးကဲတွေနဲ့ဒီကနေ့ပထမဆုံးကြိမ်တွေ့ဆုံပြီးတော့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးရှင်းလင်းပြောဆိုလိုက်တာပါ။ဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံရဲ့နိုင်ငံသားရေးမူဝါဒရည်တည်ချက်နဲ့ပထဝီအနေအထားအရအရေးပါပုံကိုအခုလိုအလေးနဲ့ပြောဆိုလိုက်ပါတယ
် As we all know our country stands at the meeting point of South Asia and Southeast Asia and with China
အလုံးသိတဲ့အတိုင်းပါပဲကျမတို့နိုင်ငံဟာတောင်အာရှနဲ့ရှေ့တောင်အာရှစုံစည်းရာဒေသမှာတည်ရှိနေတာပါမြောက်ဘက်မှာတရုတ်နိုင်ငံကရှိနေတာဆိုတော့အရှေ့ပြားနိုင်ငံတွေနဲ့ပါထိစပ်နေတယ်လို့ပါပဲဒီလိုအချက်ချာကြတဲ့နေရာမှာတည်ရှိနေတဲ့အတွက်စိန်ခေါ်အကဲဆက်မှုတွေကလည်းအများကြီးရှိနေတာကတော့သိတာပါတယ်ဒီစိန်ခေါ်မှုတွေကိုငြင်းငြင်းရေးတာယာဝါပြောရင်းနဲ့ချစ်ချီရေးကဆင့်ကျမတို့ဒေသအတွင်းမှာတွေမကပဲကဘာတဝန်းလုံးမှာပါအခွင့်အလမ်းတွေအဖြစ်ပြောင်းလဲသွားနိုင်မှုမျှော်လင့်ပါတယ်လို့ပြောဆိုသွားတာပါမြန်မာနိုင်ငံဟာအင်အားကြီးနိုင်ငံမဟုတ်ပေမဲ့လို့ကဘာတဝန်းကြုံတွေ့နေရတဲ့ပြဿနာတွေကိုပူပေါင်းဖြေရှင်းလို့တဲ့ကြီးမားတဲ့ရည်ရွယ်ချက်ရှိပါတယ်လို့လည်းဒေါက်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်
We are not a big or very powerful country, but we hope that we will be able to lead the world.
ကျမတို့နိုင်ငံဟာအင်အားကြီးနိုင်ငံမဟုတ်ပါဘူး။ဒါပေမဲ့ကမ္ဘာကိုအန္တရာယ်ကျရောက်မယ့်ပြဿနာတွေနဲ့ရင်ဆိုင်ကြရမယ်ဆိုရင်ရိုးရိုးသားသားဖြောင့်မတ်မှန်ကန်စွာနဲ့အားလုံးနဲ့ချစ်ချစ်ရေးကိုရှေ့ရှုပြီးဦးဆောင်သွားနိုင်ဖို့မျှော်လင့်ပါတယ်။အလုတ်ကြိုးစားလုပ်ကြမယ်ဆန္ဒတွေနဲ့ဒါဆိုရင်လူသားတွေအားလုံးရဲ့အိမ်မက်တွေနဲ့ကျမတို့ကိုယ်တိုင်ရည်မှန်းချက်တွေကိုလက်လန်းမိနိုင်မှာဖြစ်ပါတယ်တဲ့။တခါတလေရည်မှန်းချက်တွေကဘလို့မှပြည့်နိုင်မှာမဟုတ်ဘူးလို့ထင်နေကြပေမဲ့ရည်မှန်းချက်အမြဲတမ်းထားနိုင်တာကောင်းပါတယ်လို့ဆိုပါတယ်။ဒါဟာကျမတို့ရည်မှန်းချက်အတွက်အခြေခံလိုအပ်ချက်ဖြစ်ပါတယ်လို့ပြောဆိုသွားတာပါ။ဒီကနေ့တန်တမာနေနဲ့တွေ့ဆုံပွဲကိုတက်ရောက်လာတဲ့ American တန်မာကြီးအသစ် Scott Marcel ကတော့တမရဦးထင်ကျော်ထံတရားဝင်ခန့်အပ်လို့မပေးရပြသေးတဲ့အတွက်တန်မာကြီးတယောက်အနေနဲ့ဘာမှမှတ်ချက်ပေးလို့မရသေးဘူးလို့ VOA ကိုပြောပါတယ်။မြန်မာနိုင်ငံဆိုင်ရာ EU ဥရောပတမကတန်မာကြီး Roland Cobia ကတော့ဒီကနေ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးခွင့်ရတဲ့အတွက်ဝမ်းသာကြောင်းနဲ့ဦးစားပေးလုပ်ငန်းရှင်တွေကိုကြားသိရလို့ကြိုဆိုတဲ့အကြောင်း VOA ကိုပြောပါတယ်။
Now we have had an exchange of views first a speech by the
နိုင်ငံသားဝန်ကြီးအစ်စ်ဖြစ်လာတဲ့ဒေါက်တာဆန်းစုကြည်ကကျွန်တော်တို့တန်တမာတွေကိုဖိတ်ကြားပြီးတော့ဆွေးနွေးခွင့်ရလာဝမ်းသာပါတယ်နိုင်ငံပြောင်းလဲအတွက်ဒေါက်တာဆန်းစုကြည်ရဲ့ဦးစားပေးဆောင်ရွက်ရမယ့်အချက်တွေကိုအပြန်အလှန်ဆွေးနွေးဖလှယ်ဖြစ်ကြပါတယ်အမျိုးသားရင်ကြားစေရေးပြည်တွင်းငြိမ်းချမ်းရေးပြီးတော့အိန္ဒိယနိုင်ငံတွေမိတ်ဖက်နိုင်ငံတွေနဲ့ကောင်းမွန်တဲ့ဆက်ဆံရေးတည်တံ့ဖို့အတွက်လည်းသူပြောသွားတာကိုကျွန်တော်တို့ကြိုးစားပါတယ
်တန်တမာတွေနဲ့တွေ့ဆုံရှင်းလင်းပွဲကိုရန်ကုန်မြို့အခြေစိုက်တန်ရုံ46ရုံကုလသမဂ္ဂဌာနေကိုယ်စားလှယ်ရုံတရုံနဲ့ပြည်ပအခြေစိုက်တန်ရုံ46ရုံစုစုပေါင်း63ရုံကိုဖိတ်ကြားခဲ့ရာဒီကနေ့တန်ရုံ83ရုံကအကြီးအကဲတွေတက်ရောက်ခဲ့ကြပါတယ်ဒီတွေ့ဆုံပွဲအပြီးမြန်မာနိုင်ငံဆိုင်ရာတန်တမာများအဖွဲ့အကြီးအကဲစင်ကာပူတန်မတ်ကြီးဦးဆောင်တဲ့အာဆီယံ9နိုင်ငံကတန်ရုံအကြီးအကဲတွေနဲ့ဒေါအောင်ဆန်းစုကြည်ကတီးခြားတွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်
နေပြည်တော်ကနေဒေါက်ခင်စိုးဝင်းသတင်းပေးပို့ခဲ့တာပါရှင်။မကြာခင်မှာပလောင်နဲ့နက်ကင်တပ်ဖွဲ့တွေရှိရာဒေသကအစိုးရတပ်တချို့ရုတ်သိမ်းသွားတဲ့အကြောင်းနားဆင်ရပါမယ်။အခုတော့ထိုင်းနိုင်ငံမှာရှိနေတဲ့မြန်မာအလုသမားတွေရဲ့လှုပ်အားကစန္ဒပြမှုသတင်းကိုအလှည့်ပေးပါမယ်။ ထိုင်းနိုင်ငံဆမွန်စခွန်ခရိုင်အတွင်းမှာရှိတဲ့အလုပ်ရုံတစ်ခုမှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမား300နီးပါးဟာအနှိမ်ဆုံးလှုပ်အားကအခွင့်အရေးအတွက်ဆန္ဒပြတောင်းဆိုမှုတွေလုပ်ခဲ့ပြီးမြန်မာအလုပ်သမားကူညီရေးအဖွဲ့တစ်ဖွဲ့ရဲ့ဂျားဝင်စစ်ဆေးမှုနဲ့အလုပ်ရှင်နဲ့ပြည်လည်မှုရသွားခဲ့ပါပြီ။ဒီအခြေအနေနဲ့ပတ်သက်လို့ထိုင်းခြေဆိုင် VOA သတင်းတောက်မတ်အေးအေးမာကအခုလိုသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာအနှိမ်ဆုံးလှုပ်အားကအဖြစ်ဘတ်ငွေ300ကိုအပြည့်အဝမပေးတာကြောင့်သမောစခွန်ခရိုင်အတွင်းမှာရှိတဲ့ဂျယ်ရီလုတ်တဲ့စက်ရုံကအလုတ်သမားတွေဟာဆန္ဒပြခဲ့ကြတာဖြစ်တယ်ဆိုပြီးတွားရောက်ဖြည့်ရှင်းကူညီပေးခဲ့တဲ့မြန်မာအလုတ်သမားကူညီရေးအဖွဲ့ AAC ရဲ့အဖွဲ့ဝင်ကိုရဲမင်းကအခုလိုပြောပြပါဗျာ
။ပြောရမယ်ဆိုရင်တော့သူတို့နေသားကတရက်300တဲ့ကနေပြီးတော့ဟိုတရက်ကိုကျွန်တော်တို့300တဲ့ကနေပြီးတရက်ကို63ဘတ်အကြောင်းမဲ့ဖြတ်နေတာပေါ့နော်။တမင်ဘိုးတို့ဘာတို့ပြောကျမ်းမာကြီးကတို့ဘာတို့ပြောပေါ်ပြလို့မရတဲ့အရင်းနဲ့အကြောင်းမဲ့ဖြတ်နေတယ်။
ဟုတ်
ကဲ့ဒီကမင်းရတာတော့မကြည့်နဲ့တာပြီးတော့သေးုံတက်လို့သေးုံဘက်အဲသေးုံဆရာဝန်လက်မှတ်ပါရင်အဲထိုင်းဥပဒေအရကျွန်တော်တို့ဟိုနေသားကတော့အပေးရမှာမပေးဘူးညာတဲ့ဟိုအလုပ်ပြတဲ့တော့အလုပ်ဟိုဟိုဗန်ကြီးနေနေလည်းတန်းရိုက်သေးတယ်ဒါတွေတောင်းဆိုတာပေါ့နော်ပြီးတော့ပုံမှန်အလုပ်စင်းရက်တွေမှာပုံမှန်နားရက်တွေမှာအလုပ်စင်းခိုင်းနေဆိုရင်နေ့ရက်စာပေးရမယ်အဲ့ဒါတွေလည်းမပေးဘူးပေါ့နော်အလုံးစေးုံမှာမြန်မာပြည်သား900ကျော်လုံးလုံးပါတယ်အဲလူရင်ကတော့လက်ရှိဒီနေ့ဆန္ဒပြရတဲ့ရေတော့ကတော့300ကျော်ကြောကန်းပေါ့နော်တော့ကြောကန်းအတိအကျစင်းရင်တော့ကျွန်တော်ကောက်လို့မနိုင်ပါဘူးကျွန်တော်အဓိကဒီပြဿနာကိုဖြေရှင်းနေရအတွက
်မြန်မာတန်ရောက်လို့သမားကူညီစောက်ရှောက်ရေးအဖွဲ့ဝင်ဖြစ်တဲ့ AAC အဖွဲ့အနေနဲ့ထိုင်းနိုင်ငံမှာအလုသမားရေးဆိုင်ရာတာဝန်ရှိသူတွေနဲ့လုပ်ငန်းရှင်တို့ဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတော့အလုသမားတွေရဲ့တောင်းဆိုချက်ကိုလိုက်ရောပေးခဲ့ရကြောင်းမကြခင်ကမှလုပ်ငန်းဝင်တွင်ဓာတ်လိုက်ပြီးကွယ်လွန်သွားခဲ့ရတဲ့အသက်26နှစ်အရွယ်အလုသမားလေးတဦးအတွက်ညစ်နာကြေးအဖြစ်ဘတ်ငွေ3,000ပေးဖို့အတွက်ပါသဘောတူခဲ့တယ်ဆိုပြီးအခုလိုဆက်ပြောပြပါတယ်
63ဘတ်ဖြတ်တာကိုမဖြတ်တော့ဘူးသူတို့အနေနဲ့ဒီ63ဘတ်ဖြတ်နေတာကိုရက်လိုက်တယ်ဒီနေ့ကစပြီးတော့ပေါ့နော်နောက်ဘတ်တွေပြဿနာရှင်းတာနဲ့63ဘတ်ဖြတ်တရမပါတော့ဘူး300ဒင်းကြီးချက်ပြီးပြီးမယ်ဆရာဝန်လက်မှတ်ပါရဲ့ဒါနေစားကမရတာကြီးလည်းပြီးမယ်ပြီးတော့ပုံမှန်ထိုင်းနိုင်ငံမှာဒီနေ့ကို73ရက်အဲလုတ်ပိတ်တဲ့တရားဝင်တက်မှတ်ထားတဲ့ရက်ဒီမှာပြဿနာမပြီးရကြီးလည်းပြောရမယ်ဒီနေ့ကိုနေလှုပ်ရင်းထိုင်းဥပဒေကနေ့ရက်စပြီးမယ်ကောင်းလံပြီးမယ်အဲ့ဒါကိုလည်းအခုထိုင်းဥပဒေဆိုင်သူတို့ရင်တော့မပြီးနိုင်ပါဘူးဒီနေ့ကစပြီးတော့ပြီးသွားတော့မယ်ဆိုတာကိုသူကခံဝင်ကလေးလက်မှတ်ထိုးတယ်ပေါ့နော်
ဒီအပိုင်းအတွင်းမှာပဲထိုင်းနိုင်ငံအလုပ်သမားဝန်ကြီးဌာနကနိုင်ငံတွင်းမှာရှိတဲ့အခြေခံအလုပ်သမားတွေရဲ့လစာတွေကိုထပ်တိုးပေးဖို့အတွက်ပြင်ဆင်နေကြောင်းဘန်ကောက်မြို့စီးပွားရေးတပ်တော်မှအစိုးရတာဝန်ရှိသူတွေနဲ့အလုပ်သမားအဖွဲ့တွေအစည်းအဝေးပဲပြီးမှာတော့အလုပ်သမားအဖွဲ့ချုပ်အထွေထွေတွင်းရင်မှုကထုတ်ပေါ်ပြောဆိုခဲ့ကြောင်းထိုင်းနိုင်ငံရဲ့သတင်းတွေမှာဖော်ပြခဲ့တာပါမကြခင်မှာတော့အလုပ်သမားတွေရဲ့အနှိမ်ဆုံးလှုပ်အားကတွေထပ်တိုးလာဖွယ်ရှိပေမဲ့ဘလောက်ထိတိုးလာမလဲဆိုတာကိုတော့တရားဝင်ထုတ်ပြန်တာမျိုးတွေမရှိသေးပါဘူးမြန်မာရှေ့ပြောင်းလို့သမားတန်းနဲ့ချီပြီးအလုပ်လုပ်ကန်နေတဲ့ထိုင်းနိုင်ငံတွင်းမှာလှုပ်အားကလာနေပါမှုပြဿနာတွေကမကြခဏပေါ်ပေါက်ခဲ့တာပါနောက်ပိုင်းမှာတော့တရားဝင်အလုပ်လုပ်ခွင့်လက်မှတ်တွေကိုကင်ဆောင်ထားတဲ့အလုပ်သမားတွေအတွက်ကတော့ညနာခြေတွေကိုတောင်းဆိုတဲ့အခါမှာဥပဒေကြောင်းအရအလုပ်ရှင်တွေဘက်ကညနာခြေပြန်ပေးရတဲ့ကိစ္စတွေအများအပြားရှိလာခဲ့ပါတယ်ဒါကလည်းမြန်မာတန်ရုံးပါဝင်ရှေ့ပြောင်းလို့သမားရေးလှုပ်ဆောင်နေတဲ့အဖွဲ့တွေနဲ့ထိုင်းနိုင်ငံတွင်းကလူ့ခွင့်ရေးလှုပ်ရှားသူတွေရဲ့ကြိုးပမ်းဆောင်ရွက်မှုတွေကြောင့်အလုပ်သမားတွေဟာညနာခြေပြန်လည်ရရှိကြတာဖြစ်ပါတယ်ရှင်
မအေးမှပြောပြခဲ့တာပါရှင်။ရှမ်းပြည်မြောက်ပိုင်းကပလောင်လက်နက်ကင်တပ်တွေလှုပ်ရှားနေတဲ့ဒေသအတွင်းအစိုးရတပ်တချို့ကိုဒီရက်ပိုင်းအတွင်းရုတ်သိမ်းသွားပြီးနယ်မြေတည်ငြိမ်လာရေးအတွက်ကျန်တဲ့တပ်တွေကိုပါရုတ်သိမ်းပေးဖို့တအောင်းပလောင်လက်နက်ကင်တပ်ဖွဲ့တာဝန်ရှိသူတွေကပြောပါရတယ်။လက်တလောရအဲ့ဒီဒေသမှာတိုက်ပွဲတွေနေပါနေပေမဲ့စစ်ရှောင်ဒုက္ခသည်တွေကတော့နေရက်ကိုမပြတ်နိုင်ကြသေးပါဘူး။စုံစမ်းမေးမြန်းထားတဲ့ VOA သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါရရှင်။
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာ2015ခုနှစ်အောက်တိုဘာလလယ်လောက်ကတနင်္ဂနွေပစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးပြီးနောက်ပိုင်းမှာအစိုးရတပ် RCSS SSA ခေါ်ရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့ PSLF TNLA ခေါ်တအံမျိုးသားလွတ်မြောက်ရေးတပ်ဖွဲ့တွေအကြားမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ
်။ပြုတ်သွားတာကတမ66ခုတမ79နဲ့ပါကခတ်တချို့တွေပါတယ်ဒီခုတန်စီတာကသမတုံးတက်တဲ့ကြံတယ်ပြီးတော့အစဲဆက်စင်အား2500နဲ့3000လောက်ကြံတယ်ဒီငားလေးရုပ်သိမ်းတော့မယ်ဆိုတော့ဟိုဒီဆက်ပွဲတွေရော့ချသွားပြီးတော့ဒီသတို့မရနည်းနည်းတင်းနေမှုတွေရှိလာမှာဖြစ်တယ်
လောလောဆယ်မှာတော့တက်တွေရုတ်သိမ်းပြီးနောက်မှာတိုက်ပွဲတွေငြိမ်သက်နေသလိုပလောင်ဒေတာရဲ့အဓိကစီးပွားရေးဖြစ်တဲ့လက်ဖက်ကူးရာသီဖြစ်တာကြောင့်တအန်းခေါ်ပလောင်တက်ဖွဲ့ဘက်ကတိုက်ပွဲတွေမဖြစ်ပွားအောင်ထိန်းသိမ်းနေတယ်လို့တပ်ပန်လာကဆက်ပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတက်ရှမ်းနယ်ပလောင်အဖွဲ့၃ဖွဲ့ကြားမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်နန်းခမ်းမျိုးနယ်အတွင်းမှာဒုက္ခသည်1000လောက်နဲ့ကြောင်မဲမျိုးနယ်အတွင်းမှာဒုက္ခသည်3000လောက်အိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရပါတယ်။ leshi shambi ne miao bai ma asura baka damari shocha kebi taibori nyin te nebi me nankan miu ne main hui yua baka duka de te chukaro niyeb bianai ne chi ni mishi de jau nankan miu ka duka de yi kunji sang yue ni de tamien jo ka pyo ba de
dayi hu ka ma tamo do di auji asa ka achi cha ta la bo do achi cha ta ro di toa yi la yi ya ho akai kai shi da bo pi ro toa ro di yan de chat tau lai de
ပွားလာဖို့အခက်ခဲတော့ဗျ။ကြောပြန်တော့လဲအောင်စီအဆက်ကဟိုဒီစားဖို့တောက်ဖို့ဘယ်တော့လဲအများကြီးပေးမဝယ်ဘူးဗော။အများကြီးပေးမတယ်ဗျ။အဲ့လိုဖြစ်တော့လူတွေကမပြောင်းရဲကြဘူးဗော။နိုင်ငံမျိုးနဲ့အတွင်းကဒုက္ခတွေကိုတော့လူမှုအသင်းဖွဲ့တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကထောက်ကူပေးထားတာကြောင့်နေရေးထိုင်ရေးအတွက်အဆင်ပြေပေမဲ့စားနပ်ရိက္ခာအတွက်တော့အခက်ခဲတွေရှိကြောင်းပြောပါတယ်။ ပြီးခဲ့တဲ့ဖေဖော်ဝါရီလရောင်းကဒေတာရင်းတိုက်ပွဲတွေကြောင့်အနီးအနားကျေးရွာတွေကရှမ်းနဲ့ပလောင်ပြည်သူ၃၀၀လောက်ဟာကြောင်မဲမြို့ကိုတင်းရှောင်လာခဲ့ရပါတယ်။လက်ရှိကြောင်မဲမြို့ကစစ်ရှောင်ပြည်သူတွေရဲ့အခြေအနေကိုတော့ကြောင်မဲမြို့ကကူညီကယ်ဆယ်ရေးဆောင်ရွက်နေသူတအူးကအခုလိုပြောပါတယ်။ဆယ်ရွာလောက်မှ၅ရွာ၆ရွာလောက်ကတော့ငကူပုံစံတိုင်းပဲပြန်နေကြတယ်။၃-၄ရွာလောက်ကတော့နည်းနည်
ြန်ရောလူငယ်လူလက်ပိုက်နေရတရုတ်ပြီးပြေးကြတယ်ယူရီးယားပြေးကြတယ်စိတ်တော့မကောင်းကြပါဗျာတချို့လဲမြို့တဲတွေအိုးအိမ်ဆုတ်ပြီးတော့မြို့တဲကဘာမှမယူဘဲနဲ့မြို့တဲကိုလာပြီးတော့တော့ဟာမြို့မလဲမကမ်းပါရွာမှာလာပြီးတော့တဲထိုးပြီးနေကြတယ်ခုကတော့အိမ်တစ်တွေအိုးတစ်ရွာတစ်တွေအများကြီးတိုးနေပါလေကြောင်မဲနဲ့ဒီဘောနောင်ချိုးတုံးမြုံမှာ
ကြောင်မဲမြို့ပေါ်ကကယ်ဆယ်ရေးစခန်းတွေမှာတော့ခိုလုံသူတွေမရှိတော့ဘူးလို့ပြောပါတယ်ဒီရက်ပိုင်းတွေအတွင်းမှာတော့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့ PSLF TNLA ခေါ်တအံမျိုးသားလွတ်မြောက်ရေးတပ်ဖွဲ့အပါအဝင်ကိုကန့်နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တို့ဟာတမရော်ကကိုစလဲရီနဲ့ထိုင်းနိုင်ငံမှာတွေ့ဆုံဖို့ရှိကြောင်းသတင်းတွေထွက်ပေါ်နေပါတယ် NCA ကိုလက်မှတ်မရေးထိုးသေးတဲ့အခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့လည်းအစိုးရအသင်းနဲ့တွေ့ဆုံဆွေးနွေးဖို့အတွက်ကိုပြင်ဆင်ဆောင်ရွက်နေတာတွေလည်းရှိနေပါတယ်
လက်ရှိဆွေရတော်ဝင်ရှိသူတွေရဲ့နှစ်တကူစုတောင်းမင်ကုန်းတွေမှာငញ្ញန်ရေးကိစ္စကိုအလေးထားထည့်ပြောသွားကြပါတယ်။ဒါပေမဲ့လည်းလူမျိုးစုလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရစစ်တပ်ကြားတိုက်ပွဲဖြစ်တဲ့အတန်းတွေကြားနေရဆဲပါ။အစိုးရသည်လက်ထက်ငញ្ញန်ရေးပေါ်ဆောင်နိုင်ရေးအလားအလာပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုများမြင်ကြပါသလဲ။ဒီအစိုးရအနေနဲ့ငញ្ញန်ရေးပေါ်ဆောင်ရေးအောင်အောင်မြင်မြင်လုပ်နိုင်အောင်ဘာတွေလုပ်သင့်တယ်လို့အကြံပေးချင်ပါသလဲ။အခုလာမယ့်စနေညဒရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က0932321555လေး၊ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
စနေနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုဒေတာရင်းကြုံနိုင်တဲ့ရေရှားပါမှုအကြောင်းပြောပြပေးပါဦးမယ်။ရှိလာမဲ့ဆယ်စုနှစ်တွေအတွင်းရေရှားပါမှုတံကိုအာရှတိုက်ကတရုတ်နဲ့အိန္ဒိယနိုင်ငံတွေကအဆိုးဆုံးခံရနိုင်မယ်လို့သုတေသနအသစ်တစ်ခုကဖော်ပြပါဗျ။စီးပွားရေးဖွံ့ဖြိုးမှုတွေ၊ရာသီဥတုဖောက်ပြန်မှုတွေနဲ့လူဦးရေတိုးပွားမှုတွေလို့အကြောင်းရင်းတွေကြောင့်ကြုံနေရတဲ့ရေရှားပါမှုပြဿနာကိုအချိန်မီဖြေရှင်းဖို့လိုအပ်နေပြီလို့လည်းကျွမ်းကျင်သူတွေကသတိပေးနေကြတာပါ။အာရှဒေသရေရှားပါမှုပြဿနာအကြောင်းရိုက်တာသတင်းကိုအခြေခံပြီးတော့ကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်။
မကြုံဘူးလားမိုးကောင်ရေရှားမှုတံအကြီးအကျယ်ခန်းစားနေကြရတဲ့အာရှတိုက်မှာလာမယ့်35နှစ်အတွင်းအခြေအနေတွေဟာပိုဆိုးလာနိုင်တယ်လို့လေ့လာချက်အသစ်ကသတိပေးလိုက်ပါတယ်။2050ပြည့်နှစ်မတိုင်ခင်ကမ္ဘာလူကြီးတဝက်လောက်ဟာရေရှားပါမှုကြောင့်စိတ်ဖိစီးတဲ့တံခံရလိမ့်မယ်လို့လည်းအမေရိကန်ပြည်အောင်စု Massachusetts စစ်မှုတပ်သူ MIT ကသိပ္ပံပညာရှင်တွေလေ့လာတွေ့ရှိခဲ့ကြတာပါ။ပြဿနာကိုအချိန်မီမဖြေရှင်းနိုင်ရင်ကမ္ဘာပေါ်ကလူသန်းပေါင်းထောင်ချီပြီးဒုက္ခရောက်မဲ့အလားအလာတွေရှိနေတယ်လို့လည်း MIT တက္ကသိုလ်ကအကြီးအကဲသုတေသီအတမ်ရှယ်လာဇာကပြောပါတယ်
။ There's about a 1 in 3 chance that if we take no action to mitigate climate or to do anything to curtail any of the factors that go into this water stress.
ရာသီဥတုဖောက်ပြန်မှုတွေရောပါဖို့ပဲဖြစ်ဖြစ်ရေကြောင်းစိတ်ဖိစီးမှုတွေဖြစ်လာရတဲ့အခြေခံအကြောင်းရင်းတွေကိုဟန်တားနိုင်ဖို့ပဲဖြစ်ဖြစ်တစုံတရာအေးအေးယူဆောင်ရွက်တာမျိုးမရှိဘူးဆိုရင်တော့ဒီရာစုနှစ်ဝက်လောက်ကြာရင်မထိန်နိုင်မသိမ့်နိုင်တဲ့အခြေအနေအထိရောက်သွားနိုင်တဲ့အခွင့်အလမ်းကသုံးပုံတစ်ပုံလောက်ရှိနေပါတယ်
။ မြန်မာနိုင်ငံပါဝင်မဲခေါင်မြဝန်းနိုင်ငံတချို့မှာဆိုရင်လေမိုးကောင်ရေရှားမှုတန်ကိုအဆိုးအဆုံးခံနေရတဲ့အတွက်တက်တရာရစီဖို့မြညာမှာရှိနေတဲ့တရုတ်နိုင်ငံကရေကာတာတွေကနေရေတွေလွှတ်ပေးနေရတာပါ။တန်300ရှိတဲ့တိုင်းပြည်လူဦးရေရဲ့လေးပုံတစ်ပုံမိုးကောင်ရေရှားမှုတန်ခံနေရတဲ့အိန္ဒိယနိုင်ငံမှာဆိုရင်လေသတင်းပတ်နဲ့ချီပြီးအပူလိုင်းတန်ခံခဲ့ရတဲ့အတွက်လူပေါင်း160ကျော်သေဆုံးခဲ့ရပါတယ်။နိုင်ငံရှိပိုင်းနဲ့တောင်ပိုင်းဒေသတွေမှာအဓိကကြုံခဲ့ရတဲ့မိုးကောင်ရေရှားမှုနဲ့အပူဒဏ်ကြောင့်ရေတွင်းရေကန်တွေခန့်ခြောက်ကုန်ပြီးမွေးမြူထားတဲ့ဒရိဆန်တွေသေဆုံးတာကောက်ပဲတိနဲ့တွေပစ္စည်းတွေနဲ့အတူကိုယ့်ကိုယ်အဆုံးစီရင်ခဲ့ရတဲ့လက်သမားတွေလည်းအများပြားရှိခဲ့ပါတယ်။သူတေသရှလော်ဇာကတော့ဒီချင်းတွေကိုအမြန်ဆုံးအဆုံးသတ်ဖို့လိုနေပြီလို့သတိပေးပါတယ
်။ We continue with what we're doing now. We're running along a very dangerous
path. ခုတိုင်းဆက်သွားနေလို့ကတော့အင်မတန်မှအနေကြီးတဲ့လမ်းပေါ်မှာပြေးနေရတာမျိုးနဲ့တူပါလိမ့်မယ
်။အနာဂတ်မှာဖြစ်လာနိုင်တဲ့အခြေအနေတွေကိုသိပ္ပံပညာရှင်တွေကခမန်းချက်ပုံစံရာပေါင်းများစွာပုံစံထုတ်တွက်ချက်ကြည့်ရမှာတော့ရေဝီယာအဖြစ်အာရှတိုက်ကတရုတ်နဲ့အိန္ဒိယနိုင်ငံတွေရဲ့စီးပွားရေးအတွက်အသုံးချနေတဲ့ရေအရင်းမြစ်တွေဟာဒီကနေ့ခေတ်အချိန်နဲ့ယောနဲသွားနိုင်ကြောင်းတွေ့ရှိခဲ့ကြတာပါ။ဒီချိန်ထဲမှာပဲလူကြီးတိုးပွားလာတဲ့အမျှရေအရင်းမြစ်လိုအပ်ချက်အားလည်းကြီးမားလာမှာဖြစ်တာကြောင့်ရေရှည်ဖြည့်ဆည်းပေးနိုင်မှုခက်တွေ့နိုင်တယ်လို့လည်း MNT Tech သူကအကြီးအကဲသူတွေစလွန်စာကပြောပါတယ
် We are looking at a region where nations are really in a very rapid developing stage or they're at the precipice of a very rapid
ဖွံ့ဖြိုးမှုတွေတိတ်မြန်ဆန်လွန်းတဲ့အခြေအနေမှာရှိနေတဲ့တိုင်းပြည်တွေအလင်းအမြန်ဖွံ့ဖြိုးမှုတွေမှာတစ်ဖက်တစ်လမ်းကပါဝင်နေတဲ့တိုင်းပြည်တွေရှိရာဒေသကိုကျွန်တော်တို့ကလေ့လာခဲ့တာပါဒါကြောင့်လည်းဖွံ့ဖြိုးမှုတွေရဲ့အကျိုးဆက်တွေကိုလေ့လျူရှုထားလို့မရပါဘူးအထူးသဖြင့်အရင်းမြစ်တွေနဲ့ပတ်သက်ရင်လေလူရှုလို့မဖြစ်နိုင်ပါဘူ
းစီဝိုင်းဖွံ့ဖြိုးမှုရာပြဿနာရဲ့ဒဇေတပိုင်းဖြစ်တဲ့ဆိုပေမဲ့ရာသီဥတုဖောက်ပြန်မှုကအဓိကအကြောင်းရင်းဖြစ်နေတာကိုလည်းတွေ့ရှိခဲ့တာပါသူတတီတွေရဲ့ပုံစံထုတ်လေ့လာမှုတွေအရရာသီဥတုဖောက်ပြန်မှုတွေရဲ့အကျိုးဆက်ဖြစ်အာရှဒေသမှာရေရင်းမြစ်တွေရရှိနိုင်တဲ့အလားအလာကောင်းတွေရှိနေပေမဲ့လည်းတွေ့ရှိချက်အများစုကတော့ဆိုးကျိုးတွေကြုံရနိုင်တယ်လို့ပြသနေပါတယ်မစ္စချူးဆက်စမုတက်တူကသူတတီတွေရဲ့လေ့လာတွေ့ရှိချက်ကိုတော့ plots 1သိပ္ပံနဲ့စိတ်ပညာစာဆောင်မှာဖော်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြသွားတာပါကျမတို့အခုအတန်းနှွင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Asia 77ကနေဓာတ်ရိုက်ထုတ်လွှင့်ပေးတဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်အခုညနေပိုင်းအစီအစဉ်အဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မယ်ရှင
်ဥရောပသမဂ္ဂ EU ထဲမှာပြည်ထောင်နိုင်ငံဆက်နေမယ်မနေဘူးဆိုတာကိုပြည်ထောင်မဲဆန္ဒရှင်တွေဇွန်လ23ရက်နေ့မှာလူလူဆန္ဒခံယူပွဲနဲ့မဲပေးဆုံးဖြတ်ဖို့ရှိနေတဲ့ပေါ့အပြင်းထန်အငြင်းပွားနေကြတဲ့ထဲအမေရိကန်သမ္မတဘရာကိုဘားမားကလည်းသူ့ရဲ့သဘောထားကိုထုတ်ပြောလိုက်ပါတယ်။ဒါနဲ့မျိုးတော့အပြင်ဘက်ကစတန်စတက်လီစိတ်မှာဂျာတာပရင်းနေနောက်ပိုင်းကအမေရိကန်သမ္မတရဲ့ Air Force 1လေယာဉ်ဆင်းသက်ပြီးအချိန်ပိုင်းအတွင်းမှာပဲထုတ်ဝေတဲ့ The Telegraph သတင်းစာထဲမှာသမ္မတဘရာကစောင်းမတစ်ဆောင်ရေးပြီးပြောထားတာပါ။ပြည်ထောင်နိုင်ငံအနေနဲ့ EU ထဲမှာဆက်နေဖို့သမ္မတဘရာကတိုက်တွန်းထားပြီးဒါဟာပြည်ထောင်နိုင်ငံကိုပိုပြီးအားကောင်းစေလိမ့်မယ်လို့ဆိုပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဆန်ဘနာဒီနိုမှာဂျမ်ဖက်တိုက်ခိုက်သူတို့အုံပြုခဲ့တဲ့ရုပ်ဝတ်သင်္ကေတတွေနဲ့ပိတ်ထားတဲ့ iPhone ကိုဖွင့်ပေးနိုင်မဲ့ software တခုဖန်တီးပေးဖို့အတွက်ဒေါ်လာတစ်သန်းအသုံးပြုခဲ့တယ်လို့ American Federal ထောက်လှမ်းရေးအဖွဲ့ FBI ညွှန်ကြားရေးမှူးကပြောပါတယ်။ဖုန်းကိုဖွင့်ပေးဖို့ညင်းတဲ့ Apple ကုမ္ပဏီကိုတရားစွဲမဲ့ကိစ္စဖြစ်မလာပေမဲ့လည်းပို့ကိုရေးနဲ့လူလူလုံးချုံရေးအတွက်ဆွေးနွေးတာမျိုးတွေဆက်လုပ်သွားဖို့လိုတယ်လို့ FBI ညွှန်ကြားရေးမှူး James Comey ကကြာသပတေးနေ့လန်ဒန်လူညုံရေးညီလာခံမှာပြောသွားပါတယ်။ကမ္ဘာရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုကမ္ဘာနိုင်ငံပေါင်း190ကနိုင်ငံကောင်ဆောင်တွေနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာဒီကနေ့လက်မှတ်ရေးထိုးကြဖို့ရှိပါတယ်။သဘောတူညီချက်ကိုကနအူးစစ်ဆက်ညှိနှိုင်းပြီး၄လအကြာမှာအခုလိုလက်မှတ်ရေးထိုးကြမှာပါ။ဒေါ်ဆန်းစုကြည်ဟာတန်90ကျော်မြန်မာလူလူတက်တာမကကဘာတဝန်းကတန်ပေါင်းများစွာသောလူတွေအတွက်တရားမျှတမှုရဲ့မျှော်လင့်ချက်မြှို့တဆောင်ဖြစ်အခုဆိုရင်ဘယ်တော့ငါနဲ့မှမတူတဲ့အနေအထားနဲ့ဆက်ရှိနေစေပါပဲလို့အမေရိကန်သမ္မတဘရက်ကိုဘာမကချီးကျူးရေးသားလိုက်ပါတယ်ခင်ဗျာ။
တောက်ကြနေညနေပိုင်းသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာဖြစ်ပါတယ်။ဒီညနေအစည်းအဝေးထုတ်လို့ရမှုကရှာဖောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဆူလီမန်တာရာဝါလီဖြစ်ပါတယ်။ VOA ကနေအခုထုတ်လင်းပေးနေတဲ့အစည်းအဝေးတွေကို internet ဆာမျက်နှာ burmese.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။လက်ရှိထုတ်လင်းပေးနေတဲ့ညနေခင်းအစည်းအဝေးအဆုံးသတ်ပါတော့မရှင်။ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ။တောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.